မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်အပေါ်အစိုးရနဲ့အမြင့်မတူညီမှုတွေကိုပြည်တွင်းနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဒီကနေ့ချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲအတွင်းပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးနဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားယုံကြည်မှုအားနည်းနေတာကိုဘယ်လိုလျှော့ချမလဲဆိုတဲ့ကိစ္စအဓိကထားဆွေးနွေးနိုင်ခဲ့ကြတယ်လို့ဆွေးနွေးပွဲတက်ရောက်တဲ့သူတွေကပြောပါတယ်။အခုဒီဆွေးနွေးပွဲဟာတိုင်းပြည်တွင်းငြိမ်းချမ်းရေးအတွက်ဘာတွေအထောက်အကူဖြစ်စေပါသလဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချမ်းကပြောပြပေးပါအောင်ရှင်
။ဟုတ်ပါတယ်။ပြည်တွင်းကနိုင်ငံရေးပါတီ၁၁ပါတီနဲ့အစိုးရနဲ့ပြည်လုံးကျုပ်ပြစ်ခတ်ရဆဲနိုင်ရေးဆွေးနွေးနေတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကခေါင်းဆောင်တွေဒီကနေ့ချင်းမိုင်မြို့မှာတွေ့ဆုံခဲ့ကြပြီးတော့လက်ရှိမြန်မာနိုင်ငံရေးအခြေအနေတွေနဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးပြောဆိုခဲ့ကြတာပါ။အဓိကကတော့ပြည်လုံးကျုပ်ပြစ်ခတ်ရဆဲနိုင်ရေးဆွေးနွေးမှုတွေမှာအဟန့်တားဖြစ်နေတဲ့ပြည်ထောင်စုတပ်မတော်ကိစ္စနဲ့နှစ်ဖက်ရေးဆွဲထားတဲ့မူကြမ်းတွေမှာအမြင်ချင်းမတူတာတွေကိုဆွေးနွေးနိုင်ခဲ့ကြတယ်လို့ရန်ကုန်တိုင်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးစော်အေးမောင်ကပြောပါတယ်
။ဒီနေ့ဗာရလက်တွေထွက်လာလဲဆိုတော့လိုင်စာညီလာခံမှာပြည်ထောင်စုတပ်မတော်တခုဖွဲ့စည်းပြန်ဆိုတဲ့အချက်ကိုတပ်မတော်ဘက်ကလည်းဒါစိုးရင်ကြပဲဗျ။အဲ့တော့တပ်မတော်ဘက်ကလည်းစိုးရင်ကြမရှိဘူးဆိုတဲ့အဖြစ်တခုထွက်သွားတယ်။ပြည်ထောင်စုတပ်မတော်ဆိုတော့လက်ရှိတပ်မတော်ထဲမှာတိုင်းရင်းသားတွေဥပမာဖြင့်ဗိုလ်တင်တန်းတက်ဖို့တဲ့တိုင်းရင်းသားတွေကိုအများကြီးခွင့်ပေးမယ်။လက်ရှိတပ်မတော်ဟာတိုင်းရင်းသားတွေအများကြီးပါဝင်လာစေခြင်းနဲ့ဆန္ဒနဲ့အာဏာကိုထည့်တယ်လို့ကျွန်တော်တို့သိလိုက်ရတယ်။အဲ့ဒါဟာဥပမာပေါ့နော်ဒီလက်ရှိတပ်မတော်နဲ့ against နောက်ထပ်တပ်မတော်တွေကိုဖဲ့ဖို့မဟုတ်ဘူးဆိုတာသိရတဲ့အတွက်ငြိမ်းချမ်းရေး process မှာဒါကျွန်တော်တို့အနောက်ရှက်မဟုတ်ဘူးဆိုတာ clarity ဖြစ်သွားပါတယ်။နောက်တစ်ခုကလက်နဲ့တိုင်တော်လာတယ်ဆိုတာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတခုဖြစ်ဖို့ဂျန်လူခွင့်ရဖို့ဒီအရေးအတွက်ဒါလက်နက်ကင်တော်လန်ခဲ့ရတယ်ပေါ့နော်အဲ့တော့လက်နက်ကင်တော်လန်ခဲ့ရတယ်နှစ်ပေါင်း60ကျော်ပြီးလက်နက်ကင်တော်လန်လို့အခြေကမထွက်ဘူးအဲ့တော့ on level မှာပဲဖြည့်ရှင်းမှရမယ်ဆိုပြီးတော့သူတို့လည်းလက်ခံလာတယ်အစိုးရလည်းအဲ့လိုပဲလက်ခံတယ်အဲ့လို on level ဖြည့်ရှင်းရင်ကျွန်တော်တို့ဒီငြိမ်းချမ်းရေး process မအောင်မြင်စရာမရှိဘူးဆိုပြီးတော့ကျွန်တော်တို့ awareness ပေးခဲ့ရပါတယ်
ဒါအပြင်တရားမဝင်အဖွဲ့အစည်းနဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်တင်းနဲ့ညီစွန်းတယ်လို့သတ်မှတ်ခံထားရတဲ့တချို့တိုင်းရင်းသားခေါင်းဆောင်တွေကိုလည်းပြည်တွင်းမှာအစိုးရကိုယ်စားလှယ်တွေနဲ့ဓာတ်ရိုက်ဆွေးနွေးမှုတွေလှုပ်ဆောင်နိုင်ဖို့ထပ်မံကန့်လန့်ခဲ့တယ်လို့ဦးစော်အေးမောင်ကဆက်ပြောပါတယ်
။အခုဒီဖွဲ့ထဲမှာဆိုလို့ရှိရင် KNU ရဲ့ကျွန်တော် KIW ရဲ့နှစ်ဖက်ကျွန်တော်မြန်မာနိုင်ငံပြည်တွင်းကိုပြန်ဝင်လာတယ်။မွန်ဖဲတို့ဥနိုင်ငံသားတို့ဘာလို့လာပါကျွန်တော်တို့ဖိတ်ခေါ်ပါတယ်လို့အဲ့တော့သူတို့ကပြောပါတယ်ဆက်ခွန်တက်ရသူတို့ကညှိနေတယ်ဆက်ခွန်တက်ကိုကျေဖြတ်ပေးပါဆိုဆက်ခွန်တက်ကိုဖြတ်မယ်ဆိုရင်တခြားနိုင်ငံတော်နောက်ဆက်ဖြတ်စည်းမဲ့ဖွဲ့တွေကပါလွတ်သွားမယ်အဲ့ဒါကြောင့်အင်္ဂေလို့သာတကယ်လို့သာငင်းငန်းရေးပေါ်ဆောင်မှုတဲ့တကယ်စစ်ကောင်းစီရင်တာနဲ့လာမယ်ဆိုလို့ရှိရင်ဝန်ကြီးဦးအောင်မင်းကလည်းမှားလိုက်ပါတယ်ဆက်ခွန်တက်ထဲမှာပါဝင်နေတဲ့ဖွဲ့ဆိုပေမဲ့လည်းသူတို့တာဝန်ယူတယ်လုံးဝဒီအထမ်းစည်းမခံရအောင်ဟိုတာဝန်ယူပါတယ်လို့ပြောရဲဆိုတဲ့ဟိုသတင်းလေးကိုတော့ကျွန်တော်ပါလိုက်ပါတယ်
UNFC အနေနဲ့ကတော့ဒီဆွေးနွေးပွဲဟာပြည်တွင်းနိုင်ငံရေးပါတီတွေနဲ့နယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်တွေကြားငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အပြန်အလှန်အမြင်ချင်းဖလှယ်ကြတာသာဖြစ်ပြီးတကယ့်ဆွေးနွေးပွဲတွေအောင်မြင်ဖို့ကတော့အစိုးရတာဝန်ရှိသူတွေနဲ့ဓာတ်ရိုက်ပြည်လည်အောင်ဆွေးနွေးနိုင်မှာရမယ်လို့ UNFC အထွေထွေအတွင်းရေးမှူးဦးနိုင်ဟန်သာကပြောဆိုခဲ့ပါတယ်
။ဒီနေ့ပြုဆောင်တဲ့ဆွေးနွေးပွဲကဒါဘက်ကလာတဲ့တရားဝင်ကုသလေတွေမဟုတ်ဘူး။သူတို့ကနိုင်ငံရေးပါတီတွေကကျွန်တော်တို့တိုင်းသားလက်နက်ကင်အားစုတွေနဲ့နည်းနည်းတွေ့ဆုံနိုင်ဖို့ပေါ့လေအမြင်နဲ့ပလဲဖို့ဆိုတဲ့သဘောလောက်ပဲလွတ်လာတာဖြစ်တယ်လေအဲဒါအင်္ဂါတို့ဆွေးနွေးမှုကလည်းသူတို့သဘောအမြင်တွေနဲ့အင်္ဂါတို့ရဲ့အမြင်သဘောထားတွေကိုနည်းနည်းညှိနှိုင်းကြတယ်အဲမှာတချို့လည်းအမြင်နှိစမှုရှိတယ်ပေါ့လေအဲဒီသဘောတွေတလောက်ပါပဲဟိုအင်္ဂါတို့နဲ့သူတို့နဲ့နားလည်မှုရှိတယ်ဆိုပေမဲ့ပေါ့လေတချို့ကိစ္စမှာတော့ဟိုအမြင်တရားပေါ့နီးစပ်တယ်နားလည်မှုပိုရှိလာတယ်ဒါပေမဲ့အဲ့ဒါကိုအဓိကကတော့အစိုးရဘက်နဲ့စကားပြောရမယ့်ကိစ္စဖြစ်တော့သူတို့ကလည်းဒီကိစ္စမှာတော့ဒီအဆုံးဖြတ်ပေးနိုင်တဲ့ကိစ္စမဟုတ်ဘူးလေ
UNFC အဖွဲ့ဟာနေဆက်ခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့17ဖွဲ့နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒါ့အပြင်ပြည်တွင်းနိုင်ငံရေးပါတီတွေဟာ UNFC အဖွဲ့ဝင်မဟုတ်တဲ့ RCSS SSA နဲ့ရောချင်းမိုင်ခြေဆိုင် WLB မြန်မာနိုင်ငံမျိုးသမီးများအဖွဲ့ချုပ်နဲ့လည်းဒီကနေ့တွေ့ဆုံဆွေးနွေးကြကြပါတယ်။မနေ့ပြန်ကြရင်တော့ဒီနိုင်ငံရေးပါတီကိုယ်စားလှယ်တွေဟာကြံတဲ့တိုင်းရင်းသားလူငယ်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးပြီးသူတို့ရဲ့နှစ်ရက်ကြာခီးစဉ်ကိုအဆုံးသတ်မှာလည်းဖြစ်ပါတယ်ရှင်။